ပါပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကျူးစွာရတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အဂတိတိုက်ဖြတ်ရေးအတွက်ဘယ်လောက်များမျှော်လင့်စရာရှိနေပြီလဲအဂတိလက်စားမှုတွေနဲ့တိုင်ကြားခံခဲ့ရတဲ့ဒီတိန်းသာကြီးတိုင်ဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတော့အမှုဖွင့်ရေးယူလာပြီဖြစ်ပါတယ်ဆယ်စုနှစ်တွေနဲ့ချီအောင်လို့ဒီမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစင်စစ်မှာလက်ပေးလက်ယူမှုတွေနဲ့အသားကျနေတဲ့မြန်မာလူဖွဲ့ကြီးမှာဒါဆန္ဒမူနာပြလောက်ရတခုလိုမျိုးအပြောင်းလဲတခုရဲ့အတွက်မျောလင့်စရာတွေများဖြစ်လာပြီလားကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ရှင်းနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်နောက်တူကတော့ဒီတန်လွေနိုင်ငံသားစွမ်းရည်နှစ်တည်အစီအစဉ်ကဘုတ်အဖွဲ့ဝင်ဖြစ်တဲ့ကုစံဒီဖြစ်ပါတယ်နှစ်ဦးစလုံးလေးလိုက်ပို့ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးရှင်းနေဦးသိန်းတန်ဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်ဦးကြားပါလားခင်ဗျာ
က
ြပါဟုတ်ကဲ့ပြောရမယ်ဆိုတော့ energy အစိုးရလက်ထက်မှာဒါဆိုရှင်ဒီနိုင်ငံရေးအရအဆင့်ကြီးကြီးတာဝန်ရှိတဲ့ political appointee တယောက်ကိုပထမဆုံးအရေးယူလိုက်တယ်လို့ပြောလို့ရပါတယ်ဒီပေါ်မှာကျွန်တော်တို့တုံ့ပြန်တဲ့လူလူကြားတွေကမျိုးမျိုးကြားပါတယ်အားရသူတွေလည်းရှိပါတယ်ကျင်းတဲ့အားရမှုရှိကြတယ်နောက်တချို့အားများတဲ့သူတွေလည်းရှိတယ်ဆိုလိုတာကကျော်စောသတင်းထွက်နေတာတလောက်ကြာပြီခုမှရေးယူရသလားတခြားကျော်စောသတင်းရှိတဲ့လူရောမစုံစမ်းဘူးလားဒါမျိုးတွေဖြစ်နေကြတယ်အားရသူကအားများတော့ရှင်းနေဦးသိန်းတန်းဦးရဲ့အမြင်သိကြပါလိမ့်ခင်ဗျာဒီအချိန်ဒီပေါ်
ကျွန်တော်ကတော့ဟိုကျင်းနေအားရတယ်လို့ပြောရပါမယ်။ဒါအခုဒီအားဒီလက်စားမှုတိုက်ပွဲကော်မရှင်ကကင်တယ်ခဲ့တဲ့ဆက်ပါတော့အတော်ကြီးရမှားတယ်ပြောရပါမယ်နော်။ဒါအရေးလည်းကြီးပါလေ။ဟိုသတင်းထွက်နေတာကြာပြီဆိုရင်လည်းကျွန်တော်တို့ကအာနာယပါတီတရက်ကခုပါတီတွေကအကြီးကဲတယောက်ပေါ့နော်။ကိုအရေးယူဆွဲဖို့ဆိုတော့တော်ရင်တဖြစ်နေတော့မဖြစ်နိုင်ဘူးကြီး။ဒါကကျွန်တော်တို့ကြည့်ကြည့်ပါမယ်ကျွန်တော်ရှေ့သွားခဲ့တဲ့ဥဒိသင်ဆိုတာလက်ထက်မှာကျုံ့ပြခဲ့တဲ့ပြဿနာတွေအများကြီးရှိတာပဲဘယ်တော့မှဗာအများကြီးပြောတယ်နိုင်ငံရေးအရာတို့သဘောထားကွဲလွဲတဲ့လူတွေကိုဒါလင်တို့ကအပြစ်ရှာပြီးတော့မဖြစ်ဆောင်တဲ့ငွေကြေးလေးနဲ့တရားစွဲတာရှိရဒါမျိုးတွေအများကြီးတော့အခုနောက်အစိုးရတက်လာတော့ကျွန်တော်တို့ငွေတွေကိုဒီပြန်ပြီးတော့အစ်ကြပြန်ဆက်နေရတယ်အနေရတယ်အများကြီးပဲအဲ့ဒါတွေနဲ့စာရင် energy အစိုးရဟာဒီအစိုးရပြည်ပြည်ရိုးရိုးဖြောင်းဖြောင်းနဲ့ဟုတ်ဒီပြာကြောသားရင်သားမကွက်ကြဘူးလေဥစားတယ်ဆိုကျွန်တော်ထင်နေပြဒါကြံတဲ့လူရှိတယ်ဆိုဒါလည်းလာပါပဲကျွန်တော်တို့ပြောနေတယ်မကြခင်ပါပဲဒီအကောင့်တွေနဲ့တခုတ်ရှိတယ်ကော်မရှင်နဲ့လောက်ရတာဖြစ်တဲ့အခါကျတော့ဥတွေအနေအညီလဲလိုက်နာရတယ်အချက်လက်ခိုင်မာဘူးလဲလို့တယ်အဲ့ဒီအခြေအနေမှာဖြစ်တော့ကျွန်တော်ကတော့ထောက်ခံတယ
်ဟုတ်ကဲ့ခင်ဗျခုနကဥသိန်းသားကိုပြောသွားတဲ့အထက်မှာကိုနိုင်ငံရေးပါတီဝင်ချင်းချင်းရေးယူတာပေါ့နော်အာအစင်မကြီးအခုကျွန်တော်တခုတ်လေးနဲ့ထောက်ပြချင်တာကဒီကော်မရှင်ရဲ့လုပ်ပိုင်ခွင့်ကော်မရှင်နဲ့ပတ်သက်လို့ဥပဒေမှာအခန်း7ရဲ့အထွေထွေမှာ65ကာဒီထဲမှာနိုင်ငံရေးယာတုလက်ရှိဖြစ်သူကိုတရားစွဲဆိုရန်ဖြစ်ပါကပြောင်းစုဆိုရဖွဲ့ရဲ့သဘောတူညီချက်ဖြင့်ကော်မရှင်ကထုတ်ပေးသောကြိုတင်ခွင့်ပြုချက်ရယူရမည်လို့ဆိုထားပါတယ်ဆိုလိုတဲ့သဘောကတော့ကော်မရှင်ကအခုလိုမျိုးဒီ political appointee တွေကိုရေးယူရမယ်ဆိုလို့ရှိရင်ပြောင်းစုဆိုရဖွဲ့တမရရဲ့ခွင့်ပြုချက်ရရမယ်ဆိုတဲ့သဘောတော့စောင့်ပါတယ်ခင်ဗျာတမရရော appointee လောက်တာပေါ့လေဒါမှမဟုတ်ကော်မရှင်ကတခုခုရေးယူရမယ်ဆိုရင်တော့တမရခွင့်ပြုချက်ယူရမယ်ဆိုတဲ့သဘောကဒါကနည်းနည်းအုပ်ချုပ်ရေးပိုင်းကစွန့်နေတယ်လို့ယူဆလို့မရဘူးလားလွတ်လပ်မှုတော့ရှိရလားခင်ဗျအ
ဲ့လိုပြောလို့တရားဘူးပြ။ဘာကြောင့်လဲဆိုတော့ဒါကတော့လုံထုံးလို့ပြီးပါပဲ။ဒီဟာကသူကပြည်သူဝန်ထမ်းသဘောဖြစ်တာ ਉਹ ရ။ကျွန်တော်တို့ရာဇဝတ်ကျင့်သုံးဒီဥပဒေတဲ့ဒီတရားမှကျင့်သုံးပါလေရှိပြီလား။ဒီပြည်သူဝန်ထမ်းကိုယူဆောင်ရမယ်ဆိုရင်ကိုကျွန်တော်ကကြိုတင်ပြီးတော့ဒုတိယစာပေးရတာတရားမှဆိုရင်ပြည်မှုဆိုလို့ရှိရင်လည်းသူ့ရဲ့ယာရီအစင်တန်းအလိုက်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းကိုကျွန်တော်တို့ခုပြုနေတောင်းရပါတယ်။တော့ကတော့ဒါကတော့ဒါလုံထုံးလုံပြီးတည်းရှိနေတာ။ရာဇတ်ကြီးမှလည်းရှိပြီးသားပဲ။ရာဇဝတ်ကျင့်သုံးမှလည်းရှိတော့ဒီဟာကတော့ဒီအုပ်ချုပ်မှုအာဏာပိုင်အဖွဲ့ကိုဟိုအခွင့်ပြုပိတ်တော့မယ်ဆိုတာပုံမှန်နည်းလမ်းတစ်ချက်ဟုတ်ကဲ့တော့ရတခုပါပဲဒီအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ကဆွမ်းလို့တယ်ဆိုပြောလို့ရပါမ
ယ်။ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးချင်တာကအရင်တုန်းကလေဒီပြောစုဝင်ကြီးတချို့ဒါနဲ့ပတ်သက်ပြီးတော့ကြော်စောသတင်းထွက်ခဲ့မှုတွေဒါပေမဲ့လည်းအတိအကျမစုံစမ်းနိုင်တာလည်းဖြစ်ရင်ဖြစ်မှာပေါ့နော်သူတို့ယာယီကထုတ်ပေးလိုက်တဲ့သဘောမျိုးပဲဆောင်ခဲ့ပါလေအဲ့တော့အခုအချိန်တွေကတော့ဝန်ကြီးချုပ်တစ်ယောက်လုံးကိုဖမ်းဆီးပြီးတော့ထောင်ထဲမှာထည့်လိုက်ပြီခင်ဗျာအဲ့တော့အချိန်တွေကပြောမယ်ဆိုရင်ဒီ energy အစိုးရကလည်းဒီ outlet စားမှုတိုက်ဖြတ်မယ်ဆိုတဲ့ဟာကိုသူတို့ဒီပြောကြေကြော်ပြီးတော့ပြောထားတာရှိတော့ပို့ပြီးတော့မျှော်လင့်စရာတွေများရှိလာပြီလားတခြားလုပ်ပိုင်ခွင့်ရှိတဲ့နိုင်ငံရေးကလုပ်ပိုင်ခွင့်ရှိတဲ့လူတွေကိုရောအရေးယူနိုင်တဲ့အလားလားဦးတင်းတန်းရဲ့အမြင်သိကြပါလေ
ကျွန်တော်တို့မျှော်လင့်နေဗျာဒါအခုကျွန်တော်တို့ဒီလက်တော်မှာကိုကျွန်တော်ကပြောနိုင်တာ၃ခုရှိတာပေါ့နော်။ဒါအခုတော့တင်းတင်းတားကြီးတိုင်းကဒါဝင်းကြီးကိုဖြစ်သွားပြီ။တစ်ခါတရံကြတော့လေပဲအဂတိလိုက်ဆမ်မှုတက်ပြေကော်မရှင်ကဒီဗန်းလွဲနာမျိုးကိုကျွန်တော်တို့ပြည့်ရွှေရ။ဥပမာအားဖြင့်လေဗရန်ကရှိနေပါလေဒေါ်ခင်အေးကိုတရားစွဲတော့မှုကအဂတိလိုက်ဆမ်မှုတက်ပြေဥတွေနဲ့ပတ်သက်တယ်လို့ကျွန်တော်မထင်ဘူး။ဒါမျိုးတွေတွေ့တယ်။အဲ့ဒါအပြင်ကျွန်တော်တို့လက်ရှိရထားတဲ့သတင်းတွေမှာတပ်မှုရင်းဝင်းကြီးဌာနကထိတ်တန်းအရာရှိကြီးတွေက ဒီချွေတူးတဲ့ကော်မတီတွေကနေတော့သူတို့အိမ်တွေရဲတိုက်လူအိမ်ကြီးတွေစောက်တဲ့အခါမှာပိုက်ဆံတွေတောင်းတာတွေညီဖူခိုင်းတာတွေစတဲ့အချက်လို့ပြောအတိအကျတိုင်တားထားတာတွေရှိတယ်ဆွဆေးနေတယ်အဲ့ဒါတွေလည်းကျွန်တော်တို့ညှော်နေတယ်ဗျာအဲ့ဒါလည်းမကြိုက်ရင်ပေါ်လာလိမ့်မယ်တခြားအနက်ထွက်နေတဲ့ပြဿနာတွေရှိတယ်ဒါတော့အရေးကြီးတယ်ဖြစ်တယ
်ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကုစန်ကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုစန်ကြီးအကြောင်းမဲ့ထင်ပါလေကျွန်တော်ခုနပြောလို့ဒီမြန်မာနိုင်ငံမှာလက်ရှိအပြောင်းလဲတစုံတရာပေါ့ဒီ NLD အစိုးရတက်ပြီးတဲ့ကာလမှာဒီလူဖွဲ့စည်းတစ်ခုလုံးကလည်းဒီဆယ်စုနှစ်နဲ့ချီပြီးတော့လက်ပြီးလိုက်မှုတွေနဲ့အသားကျနေခဲ့တယ်အဲ့တော့တကယ်တမ်းဒီအာဒီလိုက်စားမှုတိုက်ဖြတ်ရေးအတွက် NLD အစိုးရလည်းသူတို့လှုပ်သွားမယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒီအချိန်နေမှာအစိုးရတွေတာဝန်ရှိလားအချိန်နေတရာလုံးကစနစ်ကြောင်ဖြစ်နေတာလားလူပုဂ္ဂိုလ်ကြောင်ဖြစ်နေတာလားဘယ်လိုအချိန်နေကြောင်လို့မြင်ပါလဲခင်ဗျာလက်ရှိလည်းဖြစ်နေတဲ့အချိန်နေလည်းရှိနေတာဟုတ်
ဟုတ်ကဲ့ကျွန်တော်ကတော့မြင်လာတော့ဒီလိုများလည်းပြောနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံကကျင့်ပြချစားမှုတွေကတော်တော်လေးကိုအသားကျနေတယ်ကျင့်ပြချစားမှုတွေတော်တော်လေးကိုဟိုအသားကျပြီးတော့ပုံမှန်လိုဖြစ်နေတယ်ပေါ့နော်အဲဒီကြေတနာကဟိုပြောနေကြတာပေါ့အဲကြောင့်ကျွန်တော်တို့ကတော့ဟိုအရင်တော့ကတော့မပွင့်လင်းတဲ့ဖြစ်ပေါ့ဆီဆိုရခဲ့ဖြစ်လာခဲ့တယ်ဖြစ်လာတော့ကျွန်တော်ဒီလိုကျင့်ပြချစားမှုတွေကျွန်တော်တို့ကကံကြေမှုရည်ရွယ်မှုဆိုတာတွေကတော်တော်လေးကိုဖက်ခဲလာပေါ့ဒီကွင်းလင်းလာတဲ့ချိန်မှာတော့ဟိုကျွန်တော်တို့ဟိုအရင်ဆိုးရပေါ့နော်ပထမလို့တော့တက်ပထမဆိုးရတော့ကလည်းပြောကြတာပေါ့လေအဲ good governance in government ဆိုပြီးတော့ပြောတယ်ဒါပေမဲ့အဲ့ဒါတွေကတိတိယောက်ယောက်မလုံနိုင်ဘူးပေါ့နော်ဒါသဘောတရားတွေပြောသွားတယ်ဆိုတော့အခုလိုမျိုးလောက်တာကတော့ကျွန်တော်တို့ဟိုကြိုးစားတယ်ပေါ့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကဒီတစ်ခုလဲဟိုအရေးယူမှုတစ်ခုလဲကိုကျွန်တော်တို့ကလုံးလို့မရဘူးပေါ့ကျွန်တော်နိုင်ငံကကျန်နာကပါလဲဆိုတော့အဲဟိုဒီဆရာနာရှင်စနစ်အောင်မှာရှိကြတာရယ်ကျွန်တော်တို့ရဲ့ဟိုကြီးမားခန့်ခွဲမှုအမှားတွေပေါ့ဒါကိုတော့ကျွန်တော်တို့ထိပ်ပိုင်းဟိုအရင်တော့ကစစ်စရကောင်းဆောင်တွေကလက်ခံကြတယ်ဒါပေမဲ့ဒီဟာကိုထုတ်ပြောတယ်သူတို့မပြောတဲ့ဟာတစ်ခုရှိတယ်ကျွန်တော်နိုင်ငံရဲ့ဒီရပြဿနာကကြီးမားခန့်ခွဲမှုလွယ်မှားမှုနဲ့အကျင့်ပြတ်ချစားမှုအကြီးကျယ်ဖြစ်ခဲ့တာပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအောက်ခြေဝန်ထမ်းလေးတွေကအစားကျွန်တော်တို့အောက်ဆုံးဝန်ထမ်းကအစားထိပ်တိုင်းဝင်နေပြီတာဝန်ရှိတဲ့အဲခုနပြောတဲ့တကယ်ကိုဝင်ကြီးဌာနဝင်ကြီးတို့လူမျိုးတွေကကျွန်တော်တို့စားခဲ့တဲ့ဟိုတုန်းကလည်းဆိုအကြီးကျယ်တာတွေကလုပ်ခဲ့တယ်ဒါဒီကပ်နာကြောင့်ကျွန်တော်တို့တိုင်းပြည်ကဖြစ်နေတာအဲ့တော့ဒီစစ်နဲ့ဆက်စားမှုကိုအသားကျနေရဲဆိုတာဥစ္စာကြီးကလည်းဟိုမှန်နေတော့မှန်တယ်ဒါကိုကျွန်တော်တို့ကပြုလို့ပြုပြရမယ်ကြောင်းလဲရမယ်ပေါ့နော်အခုကတော့တက်လာတာကဘီဒူဆိုးရတက်လာတယ် energy ဆိုးရတက်လာတယ်ဆိုတော့ energy ဆိုးရရင်လည်းမဖြစ်မနေကျိုးကျိုးစားစားလောက်ရမှာဒီ anti corruption နဲ့အဲ့ဒီအခု commission တွေကြီးကွက်ထားပြီပေါ့နော်ဆိုတော့ commission ဖွက်ထားပြီနဲ့ကျွန်တော်တို့က commission ရဲ့လုံထုံးလုံးကြီးတွေကောင်းရမှာဖြစ်တယ်လို့ကျွန်တော်ရှိနေတဲ့အဟောင်းတွေပေါ့အဲ့ဒါတွေကိုကျွန်တော်ဘယ်လိုဖြတ်မလဲဆိုတော့အချက်တွေတော့ရှိရပါလိမ့်ဒါကတော့ဒီအချိန်ကြီးလေဒါယူဆွေးနွေးကြတာကဘာမှလည်းဒီကိစ္စတွေကဖြစ်နေတာခုနပြောလို့တစ်နှစ်ကို1 trillion လောက်ကိုအသတိလိုက်စားမှုရှိတယ်ဆိုတာကဘာမှရင်ပညာကျင့်တွေမှာလည်းရှိတယ်ကဘာမှ reverse လုပ်ထားတာလည်းရှိတယ် GDP ရဲ့တကယ်ရှိရာခိုင်နှုန်းလောက်ကအစကဘာလုံး GDP ရဲ့ရှိရာခိုင်နှုန်းလောက်ကအစ corruption ဖြစ်နေတယ်ဆိုတော့ corruption ဖြစ်မှုရဲ့နောက်ွယ်မှာအစပေါင်းများစွာတော့ကျွန်တော်တို့ဒီဝင်ငွေတွေအစပေါင်းများစွာတော့ corruption တစ်ခုဖြစ်တယ်ဆိုရင် corruption ကရာခိုင်နှုန်းဟိုတခုဖြစ်တယ်ဆိုရင်နောက်ကနေပြီးတော့တိုးတက်ဖို့ပြုမှုဆောက်ရုံမှုတွေကနှစ်ခု၃ခု၄ခုကနေပြီးတော့၅ခုထိအောင်မှုအစပေါင်းများစွာရှိနေတာပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးလုပ်ရမယ့်အနေအထားတော့ဖြစ်လာပြီပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ခုလိုမျိုးအရေးယူမှုတွေလိုတယ်စုံစမ်းစစ်ဆေးမှုတွေလိုတယ်ဒီလိုကော်မရှင်တွေနဲ့လုပ်တာလိုတယ်လို့အခြားသောပြည်ပြောင်းလဲမှုတွေအများကြီးကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့ကျွန်တော်တို့လုပ်တဲ့အခါမှာခုနပြောတဲ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒါကျွန်တော်ဆက်ဆက်ပြီးမြင်လို့ပါအဂတိလိုက်စားမှုနဲ့ good governance ဒီကောင်းမှုနဲ့စနေအုပ်ချုပ်ရေးစနစ်ပေါ့နော်ဒီဆက်ဆက်မှုရှိရဆိုတော့ကျွန်တော်တို့အခုက energy အစိုးရအနေနဲ့ကတော့အဂတိလိုက်စားမှုတိုက်ဖြတ်ရေးတွေပါပြီးတော့သူဆောင်ရနေတာရှိတယ်ကော်မရှင်ဖွဲ့ပြီးရေးယူတာရှိတယ်အဲ့တော့တကယ်တမ်းဒီအဂတိလိုက်စားမှုဖြစ်စဉ်ကိုဖြစ်စဉ်မှာအရေးကြီးတဲ့ good governance ကိုဟာမျိုးအတွက်သူ့အစိုးရဖွဲ့အုပ်ချုပ်ရေးစနစ်မှာဆောင်ရတာမျိုးတွေရောလက်တွေ့မှာရှိပါလားခင်ဗျာ
and then cool ဘာရှိလာဆိုလည်းလည်းပေါ့ဗျာဒီဟိုတိုင်ကြားလို့ရတာတွေဖြစ်လာတယ်ဒါလူတို့နဲ့ဒီတာဝန်ရှိတဲ့လူတွေနဲ့တွေ့ဆုံတာတွေဖြစ်လာတယ်ဒါကကျွန်တော်တို့ကောင်းတဲ့အနေအထားပေါ့ဒါနဲ့အများကြီးတော့ကျွန်တော်တို့လူသေးတယ်လို့ပြင်းနေပေါ့နော်နောက်တစ်ခုကကျွန်တော်ဝန်ထမ်းတွေကိုလာစားတိုးပေးကြတယ်ဒါကတော့ဆိုရမယ့်ရသလုံးတိုးပေးကြတယ်ဒါကလည်းကျွန်တော်တို့ corruption ကိုဆော့ချတာဒီလိုပေါ့တခြားသောဟာတွေတော့ကျွန်တော်တို့လုပ်ဖို့လူနေတယ်လို့မြင်နေပေါ့နော်အဓိကကတော့ခုနပြောတဲ့ပွင့်လင်းမြင်တာမှုရှိဖို့ကိုယ်နဲ့ညီမရှိဖို့ဆိုတဲ့အခါမှာစနစ်ကြီးပေါ့နော်လုံးတဲ့လုံးတုံးလုံးကြီးစနစ်ကြီးပါဘာလို့ကျွန်တော်တို့ယာရူးကြီးကြီးရတဲ့လူလက်ပံ့ကြီးကြီးကြီးရတဲ့လူခုနကပြောတဲ့ဝင်ကြီးချုပ်ဆိုတာအတိုင်းဒေသကြီးမှာကြီးတော့မှာအဲ့လိုဝင်ကြီးချုပ်တို့လူမျိုးတွေဒီကမကပြည်တော်စုဝင်ကြီးတွေ အဲ့လိုမျိုးလူမျိုးတွေမှာလောက်ပိုက်ခွင့်တွေများတဲ့အတွက်ကျွန်တော်တို့ကစနစ်ပြပြောင်းရမှာပေါ့နော်ပွင့်လင်းမြင်သာမှုရှိတယ်ကျွန်တော်တို့ transparency ဖြစ်တဲ့အားတွေရှိရမယ်ကျွန်တော်အလွယ်တကူသိရှိသုံးစားနိုင်ရမယ်ဒီကကျွန်တော်တို့လုံလဲလုံနေကြတယ်ပေါ့နော်ဒီဆိုရမှာလည်းလုံနေပါပြီဟို right to information ဆိုတဲ့ဟာဒါနဲ့သိပြီးတော့အလားအလာတော့မကောင်းသေးဘူးလို့သုံးသပ်ကြတယ်ပေါ့နော်ဒီဥပဒေတွေရလဲအဲ့ဒါကြောင့်ကျွန်တော်တို့ဒီဟာတွေကိုပါလဲနောက်တစ်ခုကကျွန်တော်တို့ရှိပြီးသားဖြစ်တဲ့ရန်ကဒီလွတ်တော်ပေါ့နော်လွတ်တော်ရဲ့နိုင်ငံရေးအင်အားစုတွေရဲ့ပြည်သူရဲ့မီဒီယာရဲ့ပေါ့ပြည်သူဆိုတဲ့နေမှာကျွန်တော်တို့ကရပ်ရက်ဖွဲ့ကြီးတွေပါဒီလူတွေကနေပြီးတော့ဒီဟာတွေနဲ့ပတ်သက်ပြီးအလွယ်တကူသိရှိစုံစမ်းနိုင်ခွင့်လဲကျွန်တော်တို့ရှိရမယ်ပေါ့နော်နောက်တစ်ခုကတော့ကျိုးပြီးစနစ်တွေပေါ့ဒါကကျိုးပြီးစနစ်တွေရှိပြီးတော့ခက်ခဲနေတဲ့အခြေအနေတွေရှိနေမှာဆိုရင်ဒီ procedure တွေမှာခက်ခဲနေမှာရှိစီရင်ကျွန်တော်တို့ကမလူလားတဲ့စနစ်ကိုကျွန်တော်ထုတ်ပြရမယ်။ဒါပြီးထိရောက်တဲ့စနစ်တွေပြန်ပြီးတော့အစားထိုးပြရမှာ။ထိရောက်တဲ့စနစ်ဆိုတဲ့နေရာမှာခုနကပြောတဲ့ဒါကိုအကာအကွယ်ဖြစ်နိုင်တဲ့စနစ်မျိုးတွေပေါ့။နောက်တစ်ခုကအခုကျွန်တော်ကဘာမှနိုင်ငံက invention တွေရှိတယ်။2005ခုနှစ်ကစပြီးတော့ဒီ Anchor တို့ဘာလို့ရှိတယ်ပေါ့နော်။ UNCAC ဆိုရဲ့အဲ့တော့အခု2015 ခုနှစ်မှာဒီကနိုင်ငံတော်ပြ30ဖြစ်လာပြီ။အဲ့တော့ကျတော့အဲ့ဒီမှာပါလေဆိုတော့နိုင်ငံတိုင်းကနေပြီးလိုက်နာရမယ့်ဟာအစိုးရတွေကလိုက်နာရမယ့်ဟာကြီးဒီလူကြီးကွာခြားမှုတွေ banking ကိစ္စတွေနောက်တစ်ခါတနင်္ဂနွေနေ့နိုင်ငံ government to government လုပ်တဲ့ကိစ္စတွေမှာကျွန်တော်တို့စနစ်တွေရှိတယ်ပေါ့နော်။အဲ့ဒီစနစ်တွေကိုတော့ကျွန်တော်တို့ဖြစ်လာပြီးဥပဒေတွေတည်ကြနေပေါ့။နောက်တစ်ခုကတော့ကျွန်တော်တို့ technology တွေဆင့်မြင်တာပေါ့နော်။နည်းပညာဆင့်မြင်တဲ့ဟာတွေရှိလာမယ်။ခုနကပြောတဲ့ online banking လို့ဟာမျိုးတွေ online နဲ့ဟိုအရေးရှိမယ်နောက်တော့ public to government system တွေကျွန်တော်ပြောင်းရမယ်အဲ့ဒါကြီးကမရှိသေးဘူးကျွန်တော်တို့ရှိမှာနောက်တစ်ခါတော့ financial ပေါ့နော်ဒီ finance နဲ့ပတ်သက်တဲ့ဟာတွေနောက် legal framework တွေမှာပြောင်းရမှာရှိတယ် law enforcement ကျွန်တော်ပြန်လုပ်ပြရမယ်နောက်တစ်ခုကအဲ့ဒီတကယ်ကိုတရားမျှတတဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်တဲ့ဒီကျွန်တော်တို့ rule of law ဖြစ်ဖို့ရဲ့အဲ့ဒါကြီးကလည်းဆက်ဆက်နေတာပေါ့ကျွန်တော်တို့ဒီဟာတွေကိုမလုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဘာမှမကြည့်ရဘူးကအားနည်းနေပေါ့နော်ဒီလိုမျိုးမှာ
ဟုတ်ကဲ့ကျေးဇူးပါတော်တော်လေးစုံလင်လုပ်ရတာအများကြီးရှိပါတယ်ကျွန်တော်တို့အကိုတိန်တန်ဦးကကိုစန်ဒီရောလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေအလှည့်ပေးကြပါလေအရင်ဆုံးဥရှိပါဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ဟာကျွန်တော်ကတော့ဒီလိုပါဟိုဆွေးနွေးတယ်ဆိုတော့ဒီအာဘီနဲ့ပတ်သက်ပြီးတော့ပြောကြတယ်တခုပြောဆောစောကဆရာနေရောက်ပြောပါတယ်အထက်မှာရှိတယ်အများကြီးကြာမှာသေးတယ်ဆိုတဲ့အထက်မှာအဓိကတော့ပါလဲဆိုတော့ဒီလိုယာဓုကြီးကြီးကိုနိုင်ငံနဲ့ပတ်သက်တဲ့ယာဓုကြီးကြီးတွေကိုကျွန်တော်ဒီလိုကြိုက်ွယ်မဲ့ဘက်မှာကြတော့အလိုအတိုင်းသာဒီကံနဲ့လဲဆိုတော့အဲ့ဒီယာဒူကြီးကြီးရဲ့ဒီဖယ်လောက်အတိုင်းသာဒီပေါက်လောက်ကလေးဆိုတာပဲမှာခွာသွားတယ်အခုဒီနေ့ကျွန်တော်တို့တွေ့နေရတဲ့အထက်မှာကျွန်တော်လက်တွေ့တစ်ခုကျွန်တော်ပြောပြမယ်ဟိုကြိုက်ပဲထားပြီးလို့ကြိုက်တယ်လို့မရတော့ဘူးဒီနောက်ပေါ်ရနေဘာတွေဖြစ်လို့ဘယ်လိုမကင်နိုင်လဲဆိုတော့အလုပ်ဟာလေးတစ်ခုကျွန်တော်တက်ပြီးတစ်ခုပြောပြမယ
်
ဥပမာလေးနဲ့တစ်ခုပြောပြလောလောလောကျွန်တော်တို့ဒီခိုင်ကြီးတယ်မှာဒီတော့ဒီတိုင်းရင်းသားတော်ဟောနိုင်ငံသားတော်မရသင့်တဲ့လူတွေကိုတိုင်းရင်းသားအဖြစ်လူပေါင်း3000ကျော်ကိုတပြိုင်တည်းလာဝကာထုတ်ပြလိုက်တယ်။သူတို့အပြောကလည်းလာတောင်းလို့ရေကြီးမှလွတ်လာတောင်းဆိုတော့တပေါ်ထုတ်ပြလိုက်တယ်တဲ့။ဆိုရင်ဒီလို3000ကျော်ကိုတန့်ကိုလဲလဲကူကူဒေဝတိဆင်းပြီးတော့လုတ်ပေးနိုင်ခဲ့တဲ့အတိုင်းသာကြီးလဲလဲကူဒီလာဝကာဆိုတာဟာမြင်းနေရုံနဲ့အစင်ကစားပြီးတော့အရန်အဂတိကြီးကအရန်ကိုမြင့်တယ်ဆိုပြီးတော့ဒီအားလုံးရဲ့ဒီနေရာတိုင်းမှာကိုကျွန်တော်တို့ကဒီမော်ပါလီနာမည်ကြီးနေတဲ့ဌာနတစ်ခုကလူပေါင်း3000ကျော်ကရပင်ရထိုက်တဲ့အစင်မုတ်တဲ့လူ3000ကျော်ကိုလုတ်ပေးမယ်လို့သူတို့ဂရိကဝန်နဲ့လုတ်ပေးပြီးတော့ဒီရတွေကိုအထက်ထက်ကကျွန်တော်တို့တိုင်ခဲ့ကြတယ်အဲတိုင်ခင်မင်းရယ်ဘယ်သူမှအရေးကြီးမဲ့တိုင်လည်းမရှိဘူးဖြစ်နေတယ်မရှိဘူးလားဆိုတဲ့ဒီမှာအဒေသထာရပြဆိုသားကြီးတော့ဒီရဒီဒေသကတော့အမှန်ကသူတို့ကဘယ်လိုလူမျိုးတွေပါသူတို့ဒီကတိုင်ရင်သားမရသေးပါဘူးဆိုတော့အမှန်ကတက်ပြင်းနဲ့ပြရတယ်ဒါမဲ့ကိုက်တူမျိုးရှိဘူးဆိုတော့သူတို့ကိုလည်းပြီးတော့အဲ့အစင်းကနေပြီးတော့တောင်းဝန်ယူပြီးတော့ဖြည့်ဖြည့်ပေးနေတဲ့ပုံကွာရှိနေတယ်။နော်ဘောလုံးကလည်းမဆိုဝန်ကြီးကသူတို့ဓာတ်တွေကိုအလုံးကိုသူကသူတောင်းဝန်ယူပါတယ်ဓာတ်တွေကမမှားရင်းဘူးလို့ပြောတော့လေ။ဤသူဒီဒီကတော့အလုံးမှားရတယ်လို့ထောက်ပြနေတော့လေ။အခုအပေါ်ပိုင်းသူ့ရဲ့အထက်အပေါ်ပိုင်းကနေပြီးတော့ကျွန်တော်တို့အကြီးအခုချိန်ကမယူဘူး။မယူတာကိုကျွန်တော်တို့ဘာကြောင့်ကြည့်လဲဆိုတဲ့အချိန်မှာဘောလုံးလည်းကြည့်မယ်လို့ဆိုရင်ကျွန်တော်တို့ရဲ့ဒီအစိုးရထဲမှာဟောအလုံးရဲ့ဒီအလုံးရဲ့အနေနဲ့အလုံးရဲ့ပြောနေကြတယ်အစိုးရနှစ်ဖက်ဟုတ်ကြည့်ရစီဆိုတာပါတယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်တို့လောက်ဝကဆိုတာတင်လို့ကြီးကျွန်တော် energy ဆိုတာမဟုတ်ဘူးဆိုတော့ဘာကြောင့်ကြိုက်ကြရခက်နေပြီလဲဆိုတော့ဒီမှာဆိုတော့ကနေပြီးတော့တနစ်သားယူဝင်ရုပ်ကိုကျွန်တော်အကြီးကြီးနိုင်တယ်ဆိုတော့လေဒီလောက်ဝကကိုကြတော့အကြီးကြီးစုံစမ်းချင်တော့မလုပ်ဘူးဆိုတဲ့ဟာဒီဘာကွာနေတယ်လဲဆိုတာအဲ့ဒီကျွန်တော်လောက်ခံ
ဟုတ်ကဲ့
ကျွန်တော်လောက်ခံဆိုတာဘယ်ဆက်လာလဲဆိုတဲ့ပိုက်ကြီးအများကြီးမြင်လာတဲ့ပိုက်ကြီးရှိတယ်နော်အပေါ်ပိုင်းမြင်လာတယ်အဲ့တော့အဲ့ဒီအပလီတစ်ခုကို condition မဲ့ပိုင်းမှာဘယ်လိုပဲပြောပြောဖြည့်ရှင်းရတဲ့လူဒီဇောကတင်းရှင်းတဲ့လူပါလားလေဇောကဖြည့်ရှင်းနိုင်တယ်တော့ဆိုတော့အခုကျွန်တော်အရေးယူလိုက်တယ်တရင်သားကြီးကိုအရေးယူတဲ့လူဒီ အဂတိကျေလို့နော်အရင်ကြီးပဲဒီမှာဘာကြောင့်လဲဆိုတော့အဂတိမကျေတော့လေနောက်ွယ်ဘာရှိတယ်လဲဆိုတော့မသိနေတဲ့ဖက်ကကျွန်တော်နိုင်ငံမှာအများကြီး
ဟုတ်ကဲ့ဦးစီပါတူတူလေးဖြတ်ပြီး
လာပြန်လာတဲ့ဆက်ဆက်တော့
ဟုတ်ကဲ့ကျွန်တော်နောက်ထပ်
တူတူပြောရမယ်ဆိုတော့လေ
ဟုတ်ကဲ့
လောလောလတ်လတ်မှာကျွန်တော်တို့နိုင်ငံထဲမှာဒီအဂတိနဲ့ပတ်သက်တဲ့ချိန်မှာကျွန်တော်တို့ကဒီဝန်ထမ်းတွေမွေးရပါဆွေးနွေးပြရလို့ဖြစ်နေကြတဲ့ချိန်ပိုင်းမှာလောလက်ကျင်နေထားတဲ့လုပ်ငန်းတွေထဲမှာဒီအစိုးရရဲ့ကျွန်တော်တို့လောလတ်နေပြီးတော့လောလတ်ဆိုရက်တိကျမရသေးတဲ့ဒီဘီအစိုးရလောလတ်ဆိုရက်တိကျမရသေးတဲ့အစိုးရတစ်ခုမှာတော့ဖြည့်ဖြည့်အောင်နဲ့နေပြီးတော့အလုံးအနေရာတိုင်းမှာကျွန်တော်တို့တိုက်ပြီးချင်းချင်းလို့တော့ကျွန်တော်တို့တော့ဖြစ်မယ်လို့တော့ကျွန်တော်ထင်တယ်ဟုတ်ကဲ့ဒီနေ့ဒီတော့
ဟုတ်ကဲ့ကျွန်တော်နောက်ထပ်သရရှိသူဖိတ်ခေါ်ကြပါလေဦးတန်းမောင်ပါဒီတိုင်းမောင်ပါရှိဦးတန်းမောင်ဆွေးနွေးလို့ရပါတယ်မင်းများလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အကိုကြီးဒီအခုအာဂရီတိုင်တန်းတဲ့လူလိုက်တဲ့ဟာကိုဒီလိုသေးသေးဆေးဆေးပြီးတော့အရေးလာတာပထမဦးတစ်ခေါက်ပဲကျွန်တော်တတမှာကြုံမှုပါတယ်ကျွန်တော်ဆေးအာနာရှင်လက်ထက်တုန်းကလည်းမန္လီတိုင်းမှာတိုင်မှုပါတယ်နောက်ဒီဦးသိန်းဆိုင်လက်ထက်ကလည်းတိုင်မှုပါတယ်တိုင်တာတောင်ပဲရဲမင်းကြီးတို့ဝင်းကြီးတို့တိုင်ပါတယ်ကျွန်တော်တိုင်ခံရလို့ဆိုခေါ်ဆက်ခံတာတုံနေအောင်ခေါ်ဆက်ခံရပါဟို SBR ခေါ်ဆက်လိုက်ဥပဒေခေါ်ဆက်လိုက်တရားရခေါ်ဆက်လိုက်ဆက်ပြီးတော့ဘာမှမလုပ်ကြောင်ထိုးထားရတယ်ပြီးတော့အဲ့လူတွေဟိုဆွေးပြီးဆွေးဆွေးပြရတယ်ခုကတိတိယောက်အနေစီကလုံးပြရတယ်ပြည်သူပါတီကလုံးပြလိုက်တယ်ဆိုတာကတိုင်ခံရတော့အကုန်လုံးမြင်ပါတယ်ခုနကကိုကြီးလာဝကအကြောင်းပြောသွားတယ်ဆိုတာလာဝကတော့ကျွန်တော်တို့ကသွေးနှောတွေပါကျွန်တော်လာဝကမှာအမြဲတမ်းကျွန်တော်ကကလေးတွေအစားကျွန်တော်တို့ကကျွန်တော်တို့ဆိုရင်လူမျိုးဟာပမာထဲတာအခုကျွန်တော်အိန္ဒိယထဲတယ်ကျွန်တော်သားတွေကကျွန်တော်ကလေးတွေကပါကစ္စတန်ထဲတယ်လာဝကမှာသူတို့တိတိကျကျဟိုဘလို့ပြောမှာအာဂိလိုက်ဆောင်းမှုကရှိပါတယ်အာဂိလိုက်ဆောင်းမှုတွေဒီရဲတွေမှာဥပဒေအကြံပေးမှာရောမတင်သင့်တဲ့အရာတွေလည်းဆက်ပြီးတော့ဟိုဆောင်ရွက်ပေးပါသူတို့ဒီတရားခုံပေါ်မှာမတင်တင်တဲ့ဟာတွေပတ်သက်ပတ်သက်ကြောင်းတွေအမှုတွေဆွဲတင်တဲ့ဟာတွေတရားသူကြီးကိုခေါင်းကိုင်းအောင်လုပ်တဲ့ဟာတွေဒါတွေကိုသိကြလေးဒါဥပဒေအရဥပဒေအဂရီလိုက်စားမှာတရားရေးမှာဟောတစ်ချက်လောက်ဟိုလုပ်ပြပါလို့တောင်းဆိုချင်ပါတော့
ကျွန်တော်ပါဟုတ်တယ်မောင်ကျေးဇူးပါခင်ဗျာကျွန်တော်သရရှိတချို့ပေးထားတဲ့စာတချို့တော့တခုဖတ်ပြချင်ပါတယ်အဥက္ကမောင်ဝင်းဆိုတာပေးထားပါတယ်energy ကိုတော့ကြိုက်သွားပါပြီလက်ညှိုးမကောင်းလက်ညှိုးဖြတ်လက်မမကောင်းလက်ဖြတ်လက်မဖြတ်ရေးတဲ့ပါတီပါတဲ့ပြည်သူအကျိုးစီးပွားတစ်ခုပဲကြီးတဲ့ပါတီနောက်လည်းမဲထဲ့ပါမယ်အခုလည်းမဲထဲ့ပါမယ်မကောင်းတဲ့သွေးကိုဖောက်ထုတ်ရေးတဲ့ပါတီအပြောနဲ့အလုပ်ကြီးပါတယ်ဆိုပြီးတော့ဥက္ကမောင်ဝင်ရေးပါတယ်နောက်တူကတော့ဥတင်ငွေပါဥတင်ငွေကတော့ရေးထားတာကတော့ဒီဝန်ကြီးချုပ်တယောက်ဖြစ်ပြီးတော့ပညာတတ်တယောက်အနေနဲ့အခုလိုမျိုးပြစ်မှုကျူးလွန်နေဆိုတာတော်လေးဝမ်းနဲ့စရာကောင်းတဲ့ဖြစ်ရပါတယ်တင်းသာဒီတိုင်းဝန်ကြီးချုပ်ဟောင်းတဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့ပြောတာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်းသတိပေးပြီးသားဖြစ်ရနဲ့အခုလိုကျူးလွန်နေဆိုတာတော့ဆိုးပါတယ်တဲ့အရေးစစ်တော့အမြင့်မြေက2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကကင်းလွတ်ခွင့်ပေးထားတဲ့အဖွဲ့အစည်းတရားရှိနေတာရယ်အဲ့ဒီအဖွဲ့အစည်းကအာဂတိလဲစားလဲအာဂတိတိုက်ဖြည်ရေးအဖွဲ့ကရည်လိုမရတာရယ်နောက်ပြည်နယ်တွေမှာလဲမွေးရမောက်ခူတွေရှိနေတာကလဲအာဂတိမကင်းပါဘူးတဲ့အခုလိုမျိုးအရေးယူတာကြိုးစားရမှာဖြစ်ပေမဲ့လို့ရေကန်တွေကိုဂဲလုံးသေးလေးပြစ်ထည့်လိုက်သလိုပါပဲတဲ့ဒါကတော့ဥတင်ငွေရဲ့အမြင်ပါအဲ့တော့ခုနကဦးတန်းမောင်မေးသွားတဲ့တရားစီရင်နဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ပဲကျွန်တော်ဦးသိန်းတန်းကိုမေးကြပါလေခင်ဗျာဦးသိန်းတန်းကိုကြားပါရဲ့လားခင်ဗျာအခုကဟုတ်ကဲ့အခုကခုနကပြောသလိုပဲပေါ့နော်အာဂတိရဆာမှုကော်မရှင်ကလည်းအရေးယူတယ်အဲဒီသမရကလည်းဂျာလူကနေပြီးတော့ထုတ်ပြလိုက်ပါပြီအဲ့တော့ဒါအခုဆိုတော့တရားစီရေးပဲရောက်သွားပြီတရားရေးကတော့မျောလင့်သလိုလုံနိုင်ပါမလားအရေးယူနိုင်ပါမလားတရားရေးကဏ္ဍနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့အာဂတိရဆာမှုတက်ဖြစ်ရေးပေါ်မှာပေါ့နော်ဦးသိန်းတန်းကိုအမြင်သိကြပါလေဟိ
ုအခုကကျွန်တော်တို့ဘက်ကပြောဟုတ်ကဒီတရားစီရင်နဲ့ပတ်သက်လို့လေဒါဟိုလူတွေမကျေနပ်မှုရတဲ့ပတ်လို့ရှိကြတာပါဗျာအဲ့တော့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့စနစ်တကျဟိုကိုတက်ဆုံးတလောက်ပေါ့နော်လိလာကြည့်တဲ့အခါကျတော့ဗမာပြည်တရားစီရင်တပိုင်းကအဆိုးရွားဆုံးအမောက်မိုက်ဆုံးအချိန်က1988နဲ့2010ဗျာအဲ့ဒီကာလမှာပြင်ညာလုပ်ခဲ့ကြတာပေါ့နော်အဲ့ပြင်ညာလုပ်ခဲ့ကြတယ်1995ခုနှစ်ကျွန်တော်တို့ဒီစီရင်တုံးစာအုပ်ကြီးအဖွင့်မှာဆိုရင်ဒီသွားတဲ့ဒီဗိုလ်ချုပ်ကြီးခင်ညွန်းကနေပြီးတော့တရားစီရင်ဘယ်လောက်ပြူကြပြည့်စည်နေလဲဆိုတော့သူတို့လက်ထက်ပါသူတို့ခိုင်းနေတာဟိုရေးထားတဲ့ပိုးစုတစ်ဆက်ရေးထားတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့အဲ့ဒီအချိန်ကြီးကနောက်ပြီတာသိလိုက်တာကတကယ်တော့အဲ့ဒီကမရှိတော့ဘူးနော်အဲ့ဒီမှာသူတို့ရဲ့ပြည်နာချက်တွေပြည်သူတွေကိုဖိနှိပ်တဲ့အခါမှာစေရနာရှင်ရဲ့ဉာဏ်ဉာဏ်အဖြစ်နဲ့တရားစီရင်ရအတုံးတော်ခံခဲ့တဲ့ကိစ္စဒီမှာဒါပြန်ပြီးတော့တုံ့ပြန်နေတာတော့ပြန်နေတယ်ဒီခုနဟိုဒီဒေါတာရှင်ပြောကြောတူပဲ2008ဖွဲ့စည်းပုံကျန်ဦးတွေကကျွန်တော်တရားစီရင်ရေးမှာကျွန်တော်တို့ဒီတောင်းဆိုတဲ့ဒီဟိုကနော်ဒီတရားကြီးရေးဆက်မင်းနဲ့ဆွေးပေါ်ဗျာတရားကြီးဝန်ကြီးဌာနတို့ကဒီဖြစ်ပြီးတော့တရားစီရင်တဲ့အပိုင်းနဲ့အုပ်ချုပ်တဲ့အပိုင်းစည်းကြကြီးဖြစ်အောင်ရအစိုးရဖွဲ့ကစီးကြောင်းနိုင်တဲ့အနေအထားမျိုးဖြစ်တာပါပေါ့နော်လက်ရှိအနေအထားမှာတော့ကျွန်တော်တို့က ယူယူသားသားပွင့်ပွင့်လင်းလင်းပြောရလို့ရှင်တန်မာအမှုတွေမှာတော့အများကြီးအခြေအနေကောင်းလာတယ်သူကျွန်တော်တို့ပြောနိုင်တယ်တို့ရတယ်အဆုံးအနဲ့ဖြစ်တဲ့အမှုတွေနော်အတုကနေကြည်ရေးဝိညာဏတကယ်လို့လောက်တရားဆိုတဲ့အမှုတွေပါတော့ကျွန်တော်တို့အမှန်တရားပေါ်ပေါက်ဖို့အတွက်ဒါအာဂရီဆိုတာမှာငွေကြေးတခုလေဆိုတာမဟုတ်ဘူး။ဘုရားအာဂရီလည်းရှိတာ哦။ကြောက်လို့လုပ်ရတဲ့ကိစ္စတွေရှိနေတော့အဲဒါကတော့ဖြစ်ရင်တကယ်စစ်မှန်တဲ့ Federal Democracy တပရနိုင်ငံတရားနဲ့ဖွဲ့စည်းပုံတရားပေါ်ပေါက်လာမှသာလေ။ဘုရားစီကတိတိကျကျပြီးတော့အာဂရီပြင်းပြင်းလုပ်နိုင်တယ်လို့ပြောချင်တ
ယ်။ဟုတ်ကဲ့ကျွန်တော်ဒီအမှုနဲ့ပတ်သက်ပြီးတော့မြင်ချင်တာပါ။အရင်ကအာဂရီလက်စားမှုကနေပြီးတော့ရေးခဲ့တဲ့ FTA အကြီးအကဲမှုဆိုလို့ရှိရင်လာနေချီပြီးတော့ကြာနေပါပြီ။အဲ့တော့ဒီတင်းတိုင်းတိုင်းဦးကြီးချုပ်အမှုနဲ့ပတ်သက်လို့တေးချာချာလွတ်လပ်လပ်နဲ့တရားရေးဌာနကကြိုက်တယ်ပါနိုင်ပါမလား
။ကျွန်တော်တော့ကြိုက်ကြမယ်လို့ပဲယူဆတယ်ဗျာ။ဘာလို့လဲဆိုတော့အခုကဟိုအရင်တုန်းကတော့ဒီအုပ်ချုပ်ရေးကတရားစီရင်ဝင်ဆက်ဖက်တယ်ဆိုတာရိုးနေပါပြီ။မဆက်ဖက်လည်းပဲတရားစီရင်ကအလိုက်တိဟိုကျွန်တော်တို့ဘောင်းတော်ညင်စိတ်တော်တိပဲလုပ်ပြရတာ။အာဒါကတော့ဒါစီဆိုးရနေပြီးတော့မကြည့်ဘူးတဲ့လူတွေပဲဒီကောင်းနေတော့ထောင်150ချလိုက်မယ်လုပ်ပြရတာ။ဒါပေမဲ့အခုချိန်နေမှာတော့ကျွန်တော်ပြန်လည်ပြောရတဲ့အကြည့်ပါပဲသမရကနေပြီးတော့အောင်ရွက်တဲ့ကိစ္စပြောတဲ့ကိစ္စမှာတော့မှမကျေနပ်ကြတဲ့တရားသူတွေလည်းရှိပါတယ်ဒါတရားစီရင်ဆက်ဖက်တယ်ပြောကြတဲ့အတိုင်းနေရှိပါပေါ့ဗျာရှိတော့ဒီမှာလည်းလူကြီးကကြီးနဲ့တတိရှိတဲ့လူငယ်လူတက်တရားသူတွေလည်းရှိပါတယ်ကျွန်တော်ထင်တယ်ဒီလိုကိစ္စမျိုးမှာတော့သူတို့တိတ်နောက်ဆုံးမယ်မထင်ဘူးရဒီအစဉ်မျိုးကတော့လေ
နော
်ဒီမဟုတ်တဲ့ခုနလိုကြံတဲ့ဟာမျိုးဆိုတော့ကြောင်ပြောရရင်စစ်တပ်နဲ့ပတ်သက်တဲ့ကိစ္စမျိုးတော့ဒီကျွန်တော်လွတ်လွတ်လပ်လပ်စီရင်ရဲမယ်လို့ပြောတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါရိုက်ဒီလိုက်အစီအစဉ်ချင်းဆစ်သွားလို့ပါ။ပေါင်ဝင်ဆွေးနွေးပြီးတဲ့ဦးသိန်းတန်းဦးဦးစံနီနဲ့ကျွန်တော်တို့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရိုက်ဒီလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ကပြပါခင်ဗျာ။